ယူနန်ပြည်နယ်ကတန်လွင်မြင့်အထက်ပိုင်းဖြစ်တဲ့လူကြံမြင့်မှာရေကာရာစီမံကိန်းရပ်ဆိုင်းလိုက်ပြီးတန်လွင်မြင့်မှာရေကာရာဆောက်ဖို့ကြံစီပုံကိုနိုင်ရှင်ပြည်တင်ပြလိုပါတယ်။ယူနန်မှာမြစ်ချောင်း600ကျော်ရှိပြီးမြင့်လူကြံခေါ်တန်လွင်မြင့်နဲ့လန်ကန်းကြံခေါ်မဲခေါင်မြင့်အပါဝင်မြစ်ကြီး6ခုမှာသာရေအားလျှပ်စစ်ထုတ်ယူတင်တယ်လို့တရုတ်ကယူဆပါတယ်။လုံးရတဲ့အနှစ်20ကျော်အတွင်းယူနာမရေကာတာ28ခုတိဆောက်ပြီးပြတ်စစ်တာအထုတ်ယူပါလေ။တရုတ်ပြည်မှာသုံးဆွဲတဲ့ရေအားပြတ်စစ်10ရာခိုင်နှုန်းလောက်ကိုယူနန်ကထုတ်ပေးပါလေ။လုံးရတဲ့10နှစ်ကျော်လောက်ကစပြီးလူကြံမြင့်မှာရေကာတာ73ခုတိဆောက်ဖို့တရုတ်အစိုးရကြံစီခဲ့ပြီးမှအကောင့်ထင်မပေါ်ခဲ့ပါဘူး။မကြံမီကတော့လူကြံရဲ့မြစ်လက်တက်တွင်မှာရေကာတာမဆောက်ဘူးလို့ယူနာအာနာပိုင်ကကြေညာကြောင်းမီလာဆန်နီနီတို့ National Geographic Magazine ဆောင်းပါးမှာပေါ်ပြပါတယ်။လူကြံအမျိုးသားဥယျာဉ်တိဆောက်မယ်ဆိုတဲ့အတွက်လူကြံရေကာတာစီမံကိန်းဟာအကောင့်တွေပေါ်တဲ့အဆင့်ကိုမရောက်တော့ဘဲနှီးကုန်းချုပ်သွားပုံရပါတယ်။ဒါပေမဲ့တန်လွေမြင့်မှာတော့ရေကာတာစီမံကိန်းတွေရှိနေတော့ပဲဖြစ်ပါတယ
်။တရုတ်ပြည်အတွက်ရည်ရွယ်ပြီးမြန်မာနိုင်ငံမှာတိဆောက်တဲ့ပထမဆုံးသောရေအားလျက်စစ်ဟာရွှေလီမြစ်ပေါ်ကရွှေလီအမှတ်1ရေအားလျက်စစ်ဖြစ်ပါတယ်။2009ကစပြီးယူနန်ကိုမီးပေးပြီးနောက်အနှစ်30ကျော်ကြာမှမြမလက်ကိုလွှဲပြောင်းပါလိမ့်မယ်။ရွှေလီအမှတ်1အောက်မှာအမှတ်1နဲ့အမှတ်3တအားဆက်ယုံတိဆောက်မဲ့စီမံကိန်းတွေရှိပါတယ်။တန်လင်မြစ်ပေါ်မှာရေအားလျှပ်စစ်စီမံကိန်း5ခုအကောင့်ထည့်ဖော်မဲ့အစီအစဉ်ရှိကြောင်းလျှပ်စစ်စွမ်းအားဝန်ကြီးဌာနကမနှစ်ကရှင်းပြပါတယ်။ကွန်းလုံ၊နောင်ဖ၊မိုင်းတုံ၊ရွာသစ်နဲ့ဟတ်ကြီးစတဲ့ရေကာတာ5ခုတိဆောက်ဖို့ဖြစ်ပါတယ်။ကွန်းလုံဆယ်တိဆောက်ဖို့တရုတ်နဲ့သဘောတူစာချုပ်လက်မှတ်ထိုးထားပြီးကြံရီကာတာတွေကတော့နားလည်မှုစာလွှာရယူထားတဲ့အဆင့်မှာပဲရှိပါသေးတယ
်။ရက်စစ်ဒါကနဲ့ပတ်သက်ပြီးအငင်းပွားနေတဲ့အတွက်ယူနန်ပြည်နယ်ကရေအားရက်စစ်စိတ်ရုံအချို့ဟာရခိုင်နှုန်းဖြင့်တုံ့နိုင်တဲ့အခြေအနေမရှိဘူးလို့တရုတ်သုတေသီဟူရွက်စင်ကဆိုပါတယ်။တချို့ကြတော့လေရက်စစ်ဓာတ်ကြိုးတွေတန်းဖို့အခက်အခဲရှိတယ်လို့ဆိုပါတယ်။ဒါကြောင့်မို့ယူနန်ရေအားရှိရက်စစ်ဟာရှိတဲ့အင်အားရဲ့တရုတ်လောက်ပဲတုံးနိုင်လိမ့်မယ်လို့ခန့်မှန်းကြပါတယ်။ဒါလို့အခြေအနေဖြစ်နေတာကြောင့်တလွေမြင့်မှာရေကာတာဆောက်ပြီးယူနန်ကိုလက်စစ်တအားပေးပို့ဖို့စီစဉ်တာဟာဘာသဘောလဲလို့မေးစရာရှိပါတယ်။ဖြစ်နိုင်တာတစ်ခုကတော့တလွင်ရေအားလက်စစ်ကိုဈေးပေါ်ပေါ်နဲ့တုံးနိုင်ရင်ယူနန်ရေအားလက်စစ်ဈေးကျသွားမယ်လို့မျှော်လင့်တာဖြစ်နိုင်ပါတယ်။တလွင်ရေအားလက်စစ်ဟာတရုတ်ကုမ္ပဏီတွေရဲ့ခုတုံးလို့ဖြစ်နေပါတယ်။
ယူနန်ပြည်နယ်မှာခေါင်းဆောင်အပြောင်းအလဲဖြစ်တာဟာလေနုကြံရေကာတာရပ်ဆိုင်မှုနဲ့ဆက်ဆက်နေတယ်လို့ပြောနိုင်ပါတယ်။2001က2017အထိယူနန်ပြည်နယ်မှာပါတီအထွေထွေအတွင်းမှုလုပ်ခဲ့သူဘိုင်အန်ပေဟာရေအားလျှပ်စီမံကိန်းကိုထောက်ခံအားပေးသူဖြစ်ပါတယ်။အာဂရီလိုက်စားမှုနဲ့ဘိုင်အန်ပေအဖမ်းခံရတာကြောင့်နုကြံရေကာတာစီမံကိန်းအားနည်းသွားပုံရပါတယ်။ဘိုင်အန်ပေလက်ထက်မှာမြမပြည်မှာရေကာတာတွေဆောက်ဖို့ဗိုလ်တန်းရှိဆူရနဲ့သဘောတူခဲ့တာဖြစ်ပါတယ်။ယူနန်ပြည်နယ်အုပ်ချုပ်ရေးမှူးသည့်လီဂျီဟန်းကတော့နုကြံမြစ်မှာရေကာတာတိဆောက်မဲ့အစားအမျိုးသားသဘာဝဥယျာဉ်တိဆောက်ပြီးခရီးသည်လာရောက်လည်ပတ်အောင်ဆွဲဆောင်မယ်လို့ကြေညာပြီးတန်လွင်မြစ်မှာရေကာတာဆောက်နိုင်အောင်ကြိုးပမ်းနေပါတယ
်။မြစ်ဆုံစီမံကိန်းကိုရပ်ဆဲထားပြီးမြချီပွေးချီပွေးနဲ့ဂူဆောက်ကောင်းလန်သူယူနန်ဖီဇောလိုက်ဇောစတဲ့စီမံကိန်းတွေကတော့ရှိနေသေးဖြစ်ပါတယ်။မီဂါဝတ်100ရှိတဲ့ချီပွေးငင်းနဲ့မီဂါဝတ်240ရှိတဲ့တပင်တရားရစီပီစီလို့တအား80ရာခိုင်နှုန်းယူနန်ကိုတင်ပို့နေပါပြီ။ဗိုလ်သားရွှေအစိုးရလက်ထက်မှာတရုတ်စီကတစိုးလက်ဆောင်ကိုလက်ခံပြီးယူနန်အတွက်မြန်မာပြည်မှာဒီအားရစီတိဆောက်ဖို့သဘောတူခဲ့တာကအန္တရာယ်များပါတယ်။တရုတ်ပြည်မှာရေကာတာ700ကျော်ရှိပြီးရေကာတာချိုးရင်ဒုက္ခရောက်မယ့်မြို့ပေါင်း200နီးပါးရှိပါတယ်။တရုတ်ရေကာတာတွေအကြောင်းဗမာအစိုးရကောင်းကောင်းသိဖို့လိုပါတယ်။တရုတ်ပြည်မှာရေကာတာပေါက်လို့ပေကြီးပျက်စီးတာတွေအများကြီးရှိပါလေ။ဒါပေမဲ့1985မှာဗန်းချောင်းဆဲရေပြန်ပြီးပြိုပြက်တဲ့အတွက်ဒေသက2000ကျော်တည်ဆုံးတာဟာအထင်ရှားဆုံးဖြစ်ပါတယ်။ဒါပေမဲ့တရုတ်အစိုးရကသတင်းအမှောင်ချထားလို့တည်ဆုံးသူအရေအတွက်ကိုအနှစ်30ကြာမှသိရပါတယ်။တရုတ်ပြည်မှာရေကာတာ50လောက်နှစ်စဉ်ပြိုပြက်နေကြောင်းသိရှိရပါတယ်။အမေရိကန်မှာလည်းရေကာတာပြိုပြက်မှုတွေရှိပေမဲ့တိဆုံသူဥယျာဟာရာကဒန်းသာရှိပါလေမြန်မာပြည်မှာနိုင်ငံခြားအတွက်ရေအားရစစ်ထုတ်ယူဖို့ရေကာတာတိဆောက်ပြီးရေကာတာကဖြစ်ပေါ်လာတဲ့အန္တရာယ်အမျိုးမျိုးကိုပြည်သူလူထုကရင်ဆိုင်ရမှာဖြစ်ပါတယ်ခင်ဗျာ